ဒီနေ့ကကျင်းပခဲ့တဲ့ပြင်သစ်သမ္မတရွေးကောက်ပွဲပထမအကြိမ်ရွေးချယ်မှုတွေမှာအလေအလောက်ဝါဒီအီမန်နျူရယ်မက်ခရွန်နဲ့မြေသားရေးဝါဒီလက်ရှိရှေ့ပြောင်းနေထိုင်မှုတွေကိုစတင်သူလက်ရှိတဲ့မရင်းလက်ဖန်တို့နှစ်ဦးအနိုင်ရခဲ့ပြီးလာမယ့်သတင်းပတ်နှစ်ပတ်အကြာမှာဒီကြောင့်ပြန်ရွေးကောက်ပွဲအတွက်ထိတ်တဲအရင်ဆန်ကြမှာဖြစ်ပါတယ်ဒီကိုယ်စားလှယ်လောက်နှစ်ဦးအခုလိုအသာစီး ီဂျီနှစ်ခုကမဟုတ်တဲ့သူနှုတ်တူဦးကတမနာဖြစ်လာတာမှဖြစ်ပါတယ်ဒါကဘရစ်ဇီးလို့ခေါ်တဲ့ဒီတိုင်နိုင်ငံ EU တွေကနေနှုတ်ထွက်ဖို့ဆုံးဖြတ်လိုက်တာနဲ့အမေရိကန်ပြည်ထောင်စုမှာတမနာဒေါ်နယ်ထရန့်အနိုင်ရလိုက်ပြီးတဲ့နောက်ဒီစဲနိုင်ငံရေးအယူဝါဒကိုစန့်ကျင်သူများလာနေတယ်ဆိုတာကိုပြသလိုက်တာဖြစ်ပြီးဒီတိုင်နိုင်ငံအနေနဲ့ EU ဥရောပသမဂ္ဂထဲမှာဆက်ရှိနေမလားဆိုတဲ့အချက်ကိုလည်းအဆုံးဖြတ်ပေးမှာဖြစ်ပါတယ်။လောလောဆယ်မှာတော့မက်ခရွန်ကမဲအရေးအတွက်စုစုပေါင်း 23.8% ခန့်နှုန်းနဲ့လစ်ပင်းကမဲအရေးအတွက်စုစုပေါင်းရဲ့ 21.9% ခန့်နှုန်းအသီးသီးအနိုင်ရထားကြတယ်လို့ခံမှန်းပြောဆိုနေကြပါတယ်။မေလ9ရက်နေ့မှာကျင်းပမဲ့ဒီကြော့ပြန်ရုပ်ောက်ပွဲမှာသူတို့နှစ်ဦးထိတ်တဲရင်ဆန်ကြရမှာဖြစ်ပြီးအနိုင်ရတဲ့သူကမဲအရေးအတွက်စုစုပေါင်းရဲ့ 50% ခန့်နှုန်းကျော်ကိုအနိုင်ရမှသာတမနာဖြစ်ခွင့်ရှိမှာပါ။